အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်တစ်ခုမှာလုံခြုံရေးတာဝန်ယူထားတဲ့အမေရိကန်အထူးတပ်တွေအားလုံးကိုဖယ်ရှားဖို့အတွက်သမ္မတဟာမိတ်ကာဇိုက်ကအမိန့်ပေးလိုက်ပါတယ်။အမေရိကန်အထူးတပ်တွေဒါမှမဟုတ်လေအာဖဂန်မဟာမိတ်တပ်တွေဟာအရသာတွေအပေါ်မှာအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်သမ္မတကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဝါဒက်ပြည်နယ်မှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုအစိုးရကစုံစမ်းစစ်ဆေးခဲ့တာမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေလို့တန်တရားရှိတဲ့လက်နက်ကိုင်တွေဟာအပြစ်မဲ့ပြည်သူတွေကိုအနှောက်အယှက်ပေးတာနှိပ်စက်တာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့တွေ့ရှိခဲ့ကြောင်းသမ္မတကာဇာရဲ့ပြောခွင့်ရသူအိမ်မဲလ်ဖိုင်စီကတနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဝါဒက်ပြည်နယ်ရဲကနေပြီးတော့အမေရိကန်အထူးတပ်ဖွဲ့ဝင်တွေအားလုံးသတင်းနှစ်ပတ်အတွင်းမှာထွက်ခွာနိုင်အောင်ဆောင်ရွက်ဖို့ကိုလည်းအာဖဂန်ကာကွယ်ရေးဌာနကိုအမိန့်ပေးထားပြီလို့သူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကိုချေမှုန်းတဲ့စစ်စင်ရေးမှအထူးကဥဆောင်ပါဝင်ခဲ့တဲ့အမေရိကန်တပ်တွေအပေါ်အာဖဂန်သမ္မတကအခုလိုမျိုးအမိန့်ထုတ်ပြန်လိုက်တာပထမဆုံးဖြစ်ပါတယ်။မစ္စတာကာဇာရဲ့အမိန့်ကိုသူသိရှိတဲ့အကြောင်းအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေအပေါ်ဆွတ်ဆွဲချက်တွေအားလုံးကိုအလင်းနဲ့ထားပြီးတော့မှန်မှန်တည်တည်ချာချာစစ်ဆေးသွားမယ်လို့ဒုတိယဗိုလ်မှူးကြီးလက်စကာရောက VOA ကိုတယ်လီဖုန်းပေါ်ကနေပြောကြားခဲ့ပါတယ်။အခွင့်အရေးချိုးဖောက်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်လို့လည်းအမေရိကန်တပ်အရာရှိတွေကအာဖဂန်စစ်တပ်တာဝန်ရှိသူတွေနဲ့အပြည့်အဝဆွေးနွေးမယ်လို့သူကပြောပါတယ်ရှင်။